မေလ15ရက်ကစပြီးညမထွက်ရအမိန့်နဲ့စီးပွားရေးလုပ်ငန်းကန့်သတ်ချက်တချို့ကိုဖြေလျှော့ပေးသွားမယ်လို့အစိုးရကကြေညာလိုက်တဲ့အကြောင်းတင်ဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထက်ပါ။တိုင်းနယ်ပြည်နယ်အားလုံးမှာထုတ်ပြန်ထားတဲ့ည7နာရီကနေမနက်4နာရီမထွက်ရဆိုတဲ့ကြေညာချက်ကိုလာမယ့်မေလ15ရက်ကစလို့ည12နာရီကိုလျှော့ချလိုက်ကြောင်း COVID-19 ကာဝယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘုတ်ကော်မတီကကြေညာလိုက်ပါတယ်။အသေးစိတ်ညွှန်ကြားချက်တွေကတော့ပြည်အောင်စုအစိုးရမကြခင်ထုတ်ပြန်နိုင်မှုရှိရလို့စကိုင်းတိုင်းလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးတန်ထွန်းအောင်ကပြောပါတယ်
။ကျွန်တော်ပြောဦးကညနေခင်းတိုင်းကျွန်တော်တို့ဒီ15ရက်ဆောက်ပြီးတော့နော်။ညက14ရက်ပေါ့နော်14ရက်အဲကလေးဖြစ်လျှော့ပြီးတော့ဟုတ်15ရက်နေ့လက်ထံမှာပြီးတော့ဆိုတော့လက်ထံကျမှာပဲကြောက်နေတယ်။ဟိုဘောအသေးစိတ်ညင်ကြားချက်တွေထွက်လာမယ်တဲ့ဒီ
။လူစုလူဝေးဖြစ်မဲ့ကာရာအိုကေ၊ရုပ်ရှင်ရုံး၊ night club၊ဘီယာဆိုင်ဒါရီကိုစက်ပိတ်ထားမှဖြစ်ပြီးဟိုတယ်လုပ်ငန်းတွေစားတောက်ဆိုင်တွေကိုတော့ဖြည့်လျှော့ပေးသွားဖို့အစိုးရကစဉ်းစားနေပါတယ်။ကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေရေရှည်မရတည်နိုင်မှလည်းအစိုးရကအစိုးရနေပုံရပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးဌာနညွှန်ကြားချက်တွေကိုလိုက်နာရဲလုပ်ငန်းတချို့ကိုပြန်ဖွင့်ပေးသွားဖို့အစိုးရကပြင်ဆင်နေပါတယ်။မနှက်ပြန်သောအသေးစိတ်ညွှန်ကြားချက်တွေထွက်လာနိုင်တယ်လို့လှိုင်းသာယာရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ
်။မလာသေးဘူးမနှက်ပြန်ကျွန်တော်စောင့်ကြည့်ရမယ်15ရက်နေ့ညွှန်ကြားချက်တွေထွက်လာလို့န
ော်။မန္တလေးမှာတော့ဖျော်ဖြေးလုပ်ငန်းတွေကလွဲလို့အကျန်းတဲ့လုပ်ငန်းတွေအားလုံးပြန်လည်ပတ်တော့မှာပါ။အစိုးရညွှန်ကြားချက်နဲ့ပိတ်ထားရဲ့အဝေးပြေးရှင်လိုင်းတွေကလည်းကျန်းမာရေးညွှန်ကြားချက်တွေတိုင်းလိုက်နာထားရင်မေလ16ရက်ပြန်ပြေးဆွဲခွင့်ရဖို့ရှိပါတယ်။အမေရိကန်အပါဝင်နိုင်ငံတချို့မှစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်လို့ရအောင်တာမင်ကတ်သတ်ချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကဖြေလျှော့ပေးခဲ့ပြီးမြေယောဂကူးစက်တာနောက်တစ်ချိန်ပြန်တက်လာမှာကိုလည်းစိုးရိမ်မှုတွေရှိပါတယ်။မြန်မာပြည်တွင်းမှာတော့ COVID-19 ကာဝေးတားဆီးရေးအစိုးရရဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နာရင်ကူးစက်ယောဂကာဝေးတားဆီးရေးဥပဒေအရထောင်ဒဏ်ငွေဒဏ်တွေကြာခံရမှာပါ။ရှာဇိုးမှုတွေမရှိအောင်ညမထွက်ရအမိန့်ကိုလည်းမေလာကုန်ထိတက်တန်းထတ်တူထားမယ်လို့ဆိုပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်။